ညဉ့်ညင်းရေးအတွက်နိုင်ငံရေးနည်းအရအဖြစ်ရှာသွားမယ်လို့ထုတ်ပြန်ထားပေမယ့်အခုလိုတိုက်ပွဲဖြစ်ပွားနေရဟာနိုင်ငံရေးစပွဲဝိုင်းမရောက်ခင်မှာစစ်ရေးအရအသာစီးရယူလို့မှုပေါ်လစီတစ်ခုလိုလဲနိုင်ငံရေးပါတီကောင်ဆောင်တွေကတုံ့တက်ထားပါတယ်။ထိုင်းချီဆိုင်ဗျူအေသတင်းတောက်နိုင်ကိုအင်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါဒီခိုင်ပြည်နယ်မြို့နယ်တချို့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြားတိုက်ပွဲကြောင့်ဒေသခံတွေရက်ရွာကနေတင်းရှောင်နေရဆဲဖြစ်ပါတယ်။ဗိုလ်သူနေကမြန်မာတပ်မတော်ကနေစစ်လီရင်နဲ့အင်အားပြထိုးစစ်ဆင်လာတဲ့အနေထားကြောင့်ဘုံလူကျုံမြို့နယ်နဲ့ကြောက်ပေါ်မြို့နယ်စပ်တောပြားချောင်းနဲ့ရူးချောင်းဒေသကရွာသားတွေကြောင်းလိုက်ပြီးအခုချိန်ထိနေရက်ကတင်းရှောင်နေရဆဲလို့ကြ
ပြက်လျံနေအဖြစ်တစ်စီရောစိတ်ချောက်တယ်ဟိုတန်းပြီးတော့လေချင်လောက်နေတယ်လို့အေးမတိုင်ခင်နေကလေရနဲ့စက်တက်နဲ့ပြည်ပြောင်းကုန်ပြီးစရည်ဆိုတော့ညီသားတွေကပထမနေ့တွေကလင်းနေကြတာလေဒီနေ့ကအဖြစ်တစ်စီရောတော့ရယ်ပြစ်တာတော့ဘာမှမဖြစ်ဘူးအပေါ်ကတော့မလုပ်ဘူးနဲ့လင်းကြတယ်အဲ့လိုမျိုးအလူချောင်းရွာတွေအောက်ထက်ကဟိုခရင်းချောင်းတို့ပြီးတော့တောင်ပေါင်းရွာတို့အဲ့လိုရွာတွေကဟိုဒီဖြစ်ကိုဆက်လာကြပြီကျန်စားရမှာဆိုရင်နေရာချစ်စီရောက်တယ်ဒီနေ့လည်းကျန်စားရဖုံးကြီးကြောင်းမှာဆက်ရကြရောက်နေပြီတလူချောင်းရွာမှာ20ရွာလောက်ရှိတယ်
အဲ့ဒီဒေသဟာဝေးလံခေါင်းတည်တဲ့ဒေသဖြစ်လို့စစ်ရှောင်းတွေနေနဲ့အကူအညီမရရှိသေးဘူးလို့သူကဆိုပါတယ်။ဂျာရာပဒိနေမှာတော့တိုက်ပွားဖြစ်ပွားမှုတရင်မကြားရသေးဘူးလို့ရခိုင်တပ်မတော်ဘက်ကပြောပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော်ဖျားချောင်းနဲ့ရိုးချောင်းကြားဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့လို့မြမတပ်မတော်ကလည်းလေရင်နှစင်းနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာလကုန်ပိုင်းကစပြီးဖြစ်ပွားလာတဲ့တိုက်ပွဲကြောင့်ဗုဒ္ဓတောင်ပုန်ကျုံနယ်ဘက်မှာစစ်ဘေးရှောင်တွေတိုးပွားလာခဲ့ပါတယ်။ပေါ်နကျုံမြို့နယ်ထက်တင်မုံတန်းကျေးရွာမှာစစ်ရှောင်300ကျော်တင်းရှောင်ရောက်ရှိနေပြီသူတို့ရဲ့လက်ရှိအခြေအနေကိုပိုးရှိပြင်မဟာမိတ်လူမှုကူညီရေးတင်တာဝန်ခံဦးငယ်ဦးမောင်ကခုလိုပြောပါတယ
်။စာရေးကတော့ဒီမှာလူမှုရေးကဖွဲ့ရောလာပြီးကွန်ပျူတာရှိတယ်။နေထိုင်ရာတော့ဒါတပိတ်ကထိုးပြီးနေရတာလေ။လူတွေလည်းခက်ခဲရှိနေတယ်။ပညာသင်တဲ့ကလေးတွေလည်းပါတယ်သူတို့မှာ
။ဗုဒ္ဓတောင်မြို့နယ်ဆိုင်တင်စင်းရွာကိုတင်းရှောင်ရောက်ရှိနေတဲ့စစ်ရှောင်320ကိုတော့ပြစ်ခတ်ကူညီပေးဆောင်ထားတယ်လို့ဒီနယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်တို့ရခိုင်မျိုးသားပါတီကနေပြီးတော့နော်လိခါထောက်ခံမှုကြီးတော့တော်လို့ပြည့်ရရှိပါတယ်အရှိနေတဲ့ဒုက္ခတွေကိုကျွန်တော်တို့ဒီမြို့နယ်အခုချိန်ကြီးကအဆင်ပေါ်နော်ဒီကြီးတွေတော်ပူပြည်လာနေရှိပါတယ်ဒီနေ့ဆိုရင်ကျွန်တော် ICRC ကလည်းတော်ပြီးတော့ဒီထောက်ခံတာတွေရှိတယ်
တရှိရခိုင်ပြည်နယ်စစ်မဖြစ်ပွားရာဒေသတွင်မြမတပ်မတော်ကလည်းစင်အားတွေတိုးပြီးဖြစ်သိမ်းထားတယ်လို့တိုက်ပွဲဆက်လက်ဖြစ်ပွားနိုင်တဲ့အခြေအနေကြောင့်စစ်ရှောင်ရွာသားတွေနေရပြန်ဖို့မဖြစ်နိုင်သေးပါဘူးတမရော်အနေနဲ့ရခိုင်တမရော်ခြေပြူရဗုဒ္ဓတောင်ရသိတောင်ကြောက်တော်ပုံကျုံမြို့နယ်ပြင်ချင်းပြည်နယ်ပလက်ဝအထိနယ်မြေရှင်းလင်းသွားမဲ့အခြေအနေမှာရှိနေတယ်လို့ကြောက်တော်ဒေသခံတို့ကပြောပါရယ်ရခိုင်တမရော်ဘက်ကလည်းပလက်ဝမြို့နယ်ကြေးရွာတွင်မြမတမရော်ရောက်ရှိရင်သတင်းပေးဖို့ဟုတမရော်ကိုသတင်းပို့ရမယ်ဆိုရင်သတင်းလွှဲတွေပေးဖို့နဲ့ညွန်ကြားချက်တိုင်းဆောင်ရွက်ဖို့ပြက်ကွက်ရင်အရေးယူသွားမယ်လို့ဒီဇင်ဘာ23ရက်စွဲနဲ့ထုတ်ပြန်ထားပါရယ်ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကရခိုင်တပ်မတော် AA တမ်းပလောင်တပ်ဖွဲ့ DNLA ကိုကတပ်ဖွဲ့ MNDAA တို့ကငင်းချိုင်းရေးလုပ်ငန်းစဉ်အတွက်စစ်ရေးနေလန်းကိုရပ်ဆိုင်းပြီးနိုင်ငံရေးနေရာအဖြေရှာသွားမယ်လို့ထုတ်ပြန်ချက်တစ်ခုထွက်လာပြီးအစိုးရငင်းချိုင်းရေးကော်မရှင်ကလည်းဒီထုတ်ပြန်ချက်ပေါ်ကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုရှင်နေမျိုးမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားစိုက်ပွဲတွေဆက်ဖြစ်ပွားနေတာဟာဆွေးနွေးပွဲမတိုင်ခင်တစ်ဖက်နဲ့တစ်ဖက်စစ်ရေးအသာစီရယူလူမှုတစ်ခုလို့ရခိုင်မျိုးရပါတီအတွင်းမှဦးထွန်းအောင်ကျော်ကပြောပါရယ
်အခုနဲ့တော့စီးရီးအရာစီးအရာအများကြီးပြီးပြီးတော့အခက်ကနေအရောအော်ကလေးကြတဲ့ပေါ်စီရှိပါရယ်အခုနဲ့ဒီလိုပဲတစ်ဖက်ကမရောက်ခင်တစ်ဖက်ကတော့အသာစီပြီးတော့ခီအပ်ပြီးတော့အော်ဒါသူ့ရဲ့အချင်းချင်းနဲ့လို့ကျွန်တော်တို့အနေနဲ့ဒီလိုပဲမြင်ပါရခင်ဗျာ
နိုဝင်ဘာလကုန်ပိုင်းကစပြီးတော့ဒီကနေ့အထိရခိုင်ပြည်နယ်ဗုဒ္ဓတောင်ရသိတောင်ပုံလူကျုံမြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်တဲ့တိုက်ပွဲရေးသွက်40ထက်မနည်းရှိနေပြီဖြစ်ပါရယ်ခင်ဗျာ